ီနှစ်နိုင်ငံတကာအမျိုးသမီးများနေ့ဆောင်ပုံးနဲ့အညီမြန်မာအမျိုးသမီးတွေရဲ့စီးပွားရေးစွမ်းဆောင်ရည်တိုးတက်မြင့်မားလာအောင်ကြိုးပမ်းကြဖို့နဲ့ဒီလိုကြိုးပမ်းရမှာစိတ်သက်တည်အဓိကပြောင်းလဲလှုပ်ဆောင်သွားရမယ်အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကနေပြည်တော်မှာကျင်းပတဲ့နိုင်ငံတကာအမျိုးသမီးများနေ့အခမ်းအနားမှာပြောဆိုသွားပါတယ်2030ခုနှစ်မတိုင်မီရည်မှန်းချက်ထားပြီးတော့အမျိုးသားတွေနဲ့ဒန်းတူအမျိုးသမီးများလုပ်ငန်းခွင်မှာနေရာရရှိဖို့အတွက်အပြောင်းလဲတွေပို့ဆောင်ကြဖို့ဆိုတဲ့ဒီနှစ်နိုင်ငံတကာအမျိုးသမီးများနေ့ဆောင်ပုဒ်အတိုင်းရည်မှန်းချက်ပြည့်မီဖို့ကတော့မြန်မာနိုင်ငံအနေနဲ့အများကြီးစ조사ရအောင်မယ်လို့အမျိုးသမီးရေးနဲ့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်အပြည့်စုံကိုတော့စုံတမ်းမေးမြန်းထားတဲ့မက်ကင်ဖြူထရီကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဒီနှစ်နိုင်ငံတကာအမျိုးသမီးများနေ့ရဲ့ဆောင်ပုဒ်မှာ2030ခုနှစ်အမီအမျိုးသမီးတွေကိုအမျိုးသားတွေနဲ့တန်းတူကမ္ဘာလုပ်ငန်းခွင်မှာနေရာရလာတဲ့အထိအပြောင်းလဲတွေပေါ်ဆောင်ဖို့တိုက်တွန်းထားပါတယ်။ဒီဆောင်ပုဒ်နဲ့အညီမြန်မာနိုင်ငံမှာလည်းအမျိုးသမီးတွေရဲ့စီးပွားရေးစွမ်းဆောင်ရည်တွေတိုးတက်မြင့်မားလာအောင်ကြိုးပမ်းချဖို့နဲ့ဒီလိုကြိုးပမ်းချတဲ့နေရာမှာစိတ်ဓာတ်တွေကိုအထူးကပြင်ဆင်သွားဖို့အရေးကြီးတယ်ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတိုက်တွန်းခဲ့တဲ့အကြောင်းပုံထုံးလေးကနေပြီးတော့မှချင်းပါတဲ့နိုင်ငံတကာအမျိုးသမီးများနေ့အခမ်းအနားကိုတက်ရောက်ခဲ့တဲ့မြို့မြချင်းမြန်မာအဖွဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကပြောပါတယ
်ဒီနှစ်ကတော့သူ့အနေနဲ့အမျိုးသမီးစတီရဲ့စီးပွားရေးစွမ်းဆောင်မှုကိစ္စမှာအဲ့ဒါကိုအဓိကထားပြောသွားပါတယ်အမျိုးသမီးတွေစွမ်းဆောင်မှုမြင့်တင်လာတဲ့အတိုင်းပြည်ရဲ့တိုးတက်မှုရှိလာမယ်တချို့နေ့မှာငြိမ်းချမ်းရေးအတွက်လည်းအထောက်အကူဖြစ်မယ်ဆိုတဲ့အကြောင်းအရာတွေသူပြောသွားတယ်ဒီစီးပွားရေးစွမ်းဆောင်မှုလုပ်ပြီးတော့လူမှုရေးကိစ္စတွေလှုပ်ဆောင်မယ်ဆိုလို့ရှိရင်အတ္တနဲ့ပရပူးပေါင်းပြီးလှုပ်ဆောင်လို့ရှိရင်ဒါကတိုက်ပြည်ရဲ့အကျိုးရှိတယ်ဆိုတဲ့အချက်နောက်တစ်ခုကတော့အဓိကဒါတွေကအကြောင်းရဲ့ဖို့ဘယ်လိုမျိုးပြောင်းလဲမှုရှိတယ်ပြောင်းလဲမှုအဓိကစိတ်သက်ပြီးဖြစ်တယ်အဲ့တော့စိတ်သက်ပြီးကအမျိုးသမီးတွေကိုလည်းပြောင်းဖို့အဲ့လိုအမျိုးသားတွေလက်ခံလဲပြောင်းလဲဖို့လိုအပ်တယ်အမျိုးသမီးတွေပါဝင်မှုကိုကူစားပေးပြီးမယ်အမျိုးသားတွေရဲ့ပါဝင်မှုကိုလည်းရှော့မကျစေခြင်းမျိုးဆိုတဲ့စကားကိုတော့သူရှင်းပြသွားတာကိပါတယ
်ဒီနှစ်နိုင်ငံတကာအမျိုးသမီးများနေ့ဆောင်ပုံးနဲ့အညီဟီမန်ချက်ပြည့်မီအောင်မြန်မာနိုင်ငံအနေနဲ့လိုက်ပါဆောင်ရွက်ဖို့ကတော့အများကြီးစူးစမ်းရအောင်မှဖြစ်တယ်လို့အမျိုးသမီးရဲ့လှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Triangle Women အဖွဲ့ကမှတ်ခင်လေးကပြောပါတယ
်ဒီဟီမန်ချက်ပြည့်မီဖို့ကတော့ကျွန်တော်တို့ကလှုပ်ဖို့ကတော့စတော်လေးကိုမှစူးစမ်းမယ်အနေထားလို့မြင်တယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကလူတွေကညံ့လို့လားဆိုတော့မဟုတ်ပါဘူးကျွန်တော်တို့ဒီလူတွေစ조사ခွင့်အရေးချင်းကိုပြခွင့်နောက်ပြီးတော့လုတ်ကင်နိုင်မဲ့ဥပဒေမူဝါဒဒါတွေကကျွန်တော်တို့မှာအစင်းသင့်ရှိမနေဘူးနည်းစင်းသင့်ရှိမနေတဲ့အခါကျတော့ဒါတွေပါအစအဆုံးအကုန်လုံးလုတ်ရမှာဖြစ်တဲ့အတွက်ဒီ73နှစ်အတွင်းမှာမျိုးသမီးတွေအတွက်စီးပွားရေးပိုင်းကမဖြိုးတိုးတက်မှုဆိုတဲ့ဟာကတော်တော်လေးတော့မဖြစ်နဲ့ခက်ခက်ခဲခဲဖြစ်အောင်မယ်လို့ထင်တယ်ဒါပေမဲ့အခုမျှော်လင့်ချက်ရှိတာကတော့လူကအဓိကပဲလေဇင်မာမဆိုလူကအဓိကပဲဖြစ်တဲ့အတွက်ကျွန်တော်တို့မှာစ조사ခြင်းနဲ့စိတ်ပြင်းထန်လေးလေးဒီဟာကိုရဖို့ပို့ပြီးတော့ဟိုဒီတက်လေးလေးမြန်ဆန်လေးလေးလို့ပဲကျွန်တော်တို့ယူဆပါတယ
်။အစိုးရရဲ့ပူပေါင်းပါဝင်မှုနဲ့မျိုးသားမျိုးသမီးအားလုံးနဲ့တွဲပြီးအတူပြောင်းလဲခြင်းနဲ့စိတ်နဲ့အပြောင်းလဲကိုပေါ်ဆောင်ရမှာဖြစ်ပြီးတော့ဒီလိုမှမဟုတ်ရင်တော့ရည်မှန်းချက်အတိုင်းပြောင်းလဲဖို့ဆိုတာမလွယ်ဘူးလို့ဦးအောင်မျိုးမင်းကပြောပါတယ
်။ပြိတော့မလွယ်ဘူးခင်ဗျ။ဖြစ်တော့ဖြစ်လာနိုင်မယ်ဒါပေမဲ့ဘယ်လောက်ထိလုံနိုင်မလဲ။အစိုးရကဘယ်လောက်ထိပူပေါင်းမလဲ။လူတွေကဘယ်လိုပြောင်းကြမလဲ။ပြောင်းတဲ့နေရာမှာအမျိုးသမီးတွေကိုယ်တိုင်ကလည်းသွားမြင့်တင်မှုလိုအပ်တယ်လို့အမျိုးသားတွေကလည်းဒီချက်တွေကိုနားလေလက်ခံသဘောပေါက်ပြီးတော့ဝိုင်းဝန်းကူညီဖို့အမျိုးသားတွေကလည်းကြောင်းလဲဖို့လိုအပ်နေတော့ပါပဲ
ပေါ်ရူးနေကနေပြီးတော့မှချင်းပါတဲ့နိုင်ငံကအမျိုးသမီးများနေခန္ဓာကိုတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနကကြီးမှုချင်းပါခဲ့တာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်မိန့်ခွန်းပြောခဲ့တယ်လို့လူကယ်ပြန်ဝန်ကြီးလည်းတက်ရောက်စကားပြောပါတယ်လိမ္မဲဆိုင်ရာအကြမ်းဖက်မှုတွေအပါအဝင်အမျိုးသမီးတွေနဲ့ကလေးငယ်တွေအပေါ်အကြမ်းဖက်မှုတွေပပျောက်စေဖို့အတွက်ဥပဒေတွေပေါ်ပေါက်လာအောင်ဝန်ကြီးဌာနအနေနဲ့ဘာတွေလှုပ်ဆောင်နေလဲဆိုတာနဲ့အမျိုးသမီးတွေရဲ့ဘဝမြင့်တင်နိုင်ဖို့အတွက်အမျိုးသားအဆင့်စီမံကိန်းတွေချမှတ်လှုပ်ဆောင်နေတာအပါအဝင်ဝန်ကြီးဌာနရဲ့အမျိုးသမီးရေးရာဆောင်ရွက်ချက်တွေကိုလူကယ်ပြန်ဝန်ကြီးကပြောသွားပါတယ်။အိမ်တွင်းအကြမ်းဖက်မှုလိမ္မဲဆိုင်ရာစော်ကားမှုခွဲခြားဆက်ဆံမှုတွေအပါအဝင်မျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေပပျောက်စေရအတွက်အသိပညာပေးဆွေးနွေးပွဲတွေစာအုပ်မိတ်ဆက်အခမ်းအနားတွေကိုလည်းမနေ့ကကျင်းပခဲ့ကြပါရရှင်